ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့ဥရိယာစီပြောင်းလဲမှုတိုက်ဖျက်ရေးမှာအထောက်အကူပြုစေရေးအတွက်ရည်ရွယ်ပြီးဗြိတိန်ကအမေရိကန်ဒေါ်လာ130ကျော်ရင်းနှီးမြှုပ်နှံမဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဂျိမ်းစ်ကလီဗာလီကဒီကနေ့ကြေညာဖို့ရှိပါတယ်။ဒါ့အပြင်ရေရှည်အကျိုးအမြတ်ဖြစ်ထွန်းစေရေးဟာဥရိယာစီပြောင်းလဲမှုကိုကန့်တွယ်ဖြည့်ဆင်းပြီးကမ္ဘာတဝန်းပြန်ဖြည့်မြဲစ နေဥရုယာသီပြောင်းလဲမှုတက်ဖြတ်ရေးအတွက်အမေရိကန်တရုတ်နဲ့ဥရောပတိုက်ကမဟုတ်တဲ့တခြားချမ်းသာကျော်ဝါတဲ့နိုင်ငံတွေကငွေကြေးထောက်ပံ့ပေးကြဖို့အီဂျစ်နိုင်ငံရှမ်အယ်ရှိခ်မှာကျင်းပနေတဲ့ COP27 ဥရုယာသီညီလာခံကိုတက်ရောက်နေတဲ့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကပြောကြားလိုက်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကတန်းဝင်ထုတ်လုပ်မှုတွေလျှော့ချပြီးငွေကြေးအကူအညီပေးကြဖို့လိုအပ်ပါတယ်လို့ပြင်သစ်နဲ့အာဖရိကတိုက်ကဥရိယာသီပြောင်းလဲမှုဆိုင်ရာတက်ကြွလှုပ်ရှားသူတွေနဲ့ညီလာခံပြင်ပမှာတိကျတွေ့ဆုံစဉ်သမ္မတမက်ခရွန်ကပြောပါတယ်လက်ရှိမှာဥရောပနိုင်ငံတွေကဒီကိစ္စမှာငွေကြေးပံ့ပိုးနေတယ်လို့လည်းသမ္မတမက်ခရွန်ကပြောပါတယ်ခင်ဗျ